This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်နိုဝင်ဘာလ30ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီရီသတင်းကောင်းလွတ်ချက်ကိုနေဦးနိုင်မှပတ်ကြားတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ30ရက်နေ့မနက်ပိုင်းရေဒီယို NUG စီးသတင်းများကိုတင်ပြပေးပါရမင်းကျွန်တော်ကတော့နေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့မုံရွာမြို့ပေါ်မှာရှိတဲ့စစ်ကောင်စီဝန်ထမ်းများနဲ့စစ်ကောင်စီမှအဖမ်းဆီးခံအမျိုးသမီးများကိုခေါ်ယူဖျက်ဆီးခြင်းကိုလက်ခံပေးနေတဲ့ဟိုတယ်တဲခုခံလုပ်ငန်းပိုင်ရှင်များအားစီရေးပြစ်မှတ်အနေဖြင့်အရေးယူမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မုံရွာမြို့ပေါ်မှာရှိတဲ့စစ်ကောင်စီအလို့ကျပြည်သူများအပေါ်အနိုင်ကျင့်ပြီးငွေကြေးကောက်ခံမှုများပြုလုပ်နေတဲ့လျှက်စစ်ဝန်ထမ်းများအကောက်ခွန်ဝန်ထမ်းများ Passport ဌာနမှဝန်ထမ်းများစီပင်ဝန်ထမ်းများစတဲ့ဌာနများကိုအရေးယူပေးပါရန်မုံရွာမြို့နယ်ပလဖထံသို့တိုင်စာများအဆက်မပြတ်ရောက်ရှိနေကြောင်းမုံရွာမြို့နယ်ပြည်သူလုံခြုံရေးအဖွဲ့မှသတင်းထုတ်ပြန်ပါသည်။သို့ဖြစ်ပါ၍ယခုကြေညာချက်ထုတ်ပြန်ချိန်မှစပြီးရင်းဌာနများမှတာဝန်ထမ်းဆောင်နေတဲ့တစ်စဖော့လောက်ကောင်ဝန်ထမ်းများကိုပြစ်မှတ်တာအရေးယူသွားမယ်လို့ဖော်ပြထားပါသည်။အလားတူအဖမ်းဆီးခံမိမကောင်မိမပြူများအားစစ်ကောင်စီမှဟိုတယ်တဲခိုခန်းများမှခေါ်ဆောင်ပြီးဖျက်ဆီးခံနေရကြောင်းသတင်းရရှိထားပြီးရင်းပြည့်ရများမှမတက်တာ၍ပြုလုပ်ဆောင်ရွက်ပေးရသည်ကိုနားလည်ပေမယ့်တိုင်ကြားခံရသူများမှခွေးနှင့်အလားတူစိတ်တူကိုယ်တူဆောင်ရွက်ပေးနေတာများကိုသတင်းရရှိခဲ့တာကြောင့်စစ်ကောင်စီအလို့ကျအသုံးတော်ခံပြီးမိမိအကျိုးစီးပွားတစ်ခုတည်းကိုကြည်ပြီးပြည်သူအပေါ်မငဲကွက်တဲ့လုပ်ငန်းရှင်များကိုလည်းစီရေးပြစ်မှတ်အနေဖြင့်တက်စပေါလောက်ကောင်ဝန်ထမ်းများဤသူအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ထုတ်ပြန်ထားပါရခင်ဗျာဆလဘီပကိုးယိုးမှခါရှင်တောင်ပေါ်တက်လာတဲ့စစ်ကောင်စီစစ်ကြောင်းတိုက်ခိုက်ခံခဲ့ရပြီးတော့40ဦးသေဆုံးက15ဦးထက်မနည်းဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ပကိုးတိုင်းတာယာဝတီခရိုင်မင်းလားမြို့နယ်ပကိုးယိုးမှအတွင်းမှရှိတဲ့မြို့ကြောင်းစိန်ကန့်လန့်ခါရှင်တောင်ပေါ်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုစောင့်ကြိုတိုက်ခိုက်ခဲ့ရာ40ဦးနေရာမှာသေဆုံးခဲ့တယ်လို့တာယာဝတီခရိုင်တရင်383နှင့်တက်ခွေး9ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ29ရက်နေ့မနက်6:00ခွဲမှာယိုးမဖြတ်ကျော်လန်းအတိုင်းခါရှင်တောင်ပေါ်တက်လာတဲ့အင်အား80ကမ်းပါစစ်ကြောင်းကိုဥတလုံးတောင်အနီးမှာစောင့်ကြိုမိုင်းဆွဲတိုက်ခိုက်ခဲ့ကပစ်ခတ်မှုမိနစ်30ခန့်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား40ဦးနေရာမှာတည်ဆုံခဲ့က15ဦးထပ်မင်းပြင်းထန်ဒဏ်ရာရရှိခဲ့ပြီးတော်လှန်ရေးတပ်ဖက်ကလည်းရဲဘော်တအူဒဏ်ရာရခဲ့တယ်လို့သိရပါတယ်အဆိုပါတိုက်ခိုက်မှုကိုတာယာဝတီခရိုင်တရင်383နှင့်တက်ခွေးငါဘျူဟာစစ်ကြောင်းကစောင့်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာဆလဘီစီတုထရာနဲ့ပွင့်ပြူနေဆက်ရှိကျေးရွာများကိုစစ်ကောင်စီစစ်ကြောင်းမှလက်နက်ကြီးလက်နက်ငယ်များပစ်ခတ်ကာဝင်ရောက်ပြီးတော့နေအိမ်များမိရှို့ပြီးပစ္စည်းများခိုးယူကာပြည်သူများအားနှိပ်စက်တပ်ဖြတ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းစီတုထရာမြို့နယ်နဲ့ပွင့်ပြူမြို့နယ်နေဆက်ရှိကြောက်ပုံရွာခေပြစ်ရွာညောင်ကုန်းရွာကိုနိုဝင်ဘာလ28ရက်နေ့မနက်ပိုင်းစစ်သားပြူစစ်ကြောင်းမှလက်နက်ကြီးလက်နက်ငယ်ပစ်ခတ်ဝင်ရောက်ခဲ့ကြောင်းမင်းဘူးခရိုင်အမှတ်လေးတပ်ရင်းမှတရင်ထုတ်ပြန်ပါသည်။အဆိုပါစစ်ကြောင်းကိုမင်းဘူးခရိုင်တပ်ရင်း၄နဲ့ပွင့်ပြူမြို့နယ်ပကဖပူပေါင်းပြီးခုခံကာ ွယ်ခဲ့ပေမယ့်၎င်းစစ်ကြောင်းဟာရွာတွေဝင်ပြီးတော့ပြည်သူပိုင်ပစ္စည်းများကိုခိုးယူခြင်း၊ညောင်ကုန်းရွာမှလူနေအိမ်3အိမ်ခန့်၊ကြောက်ပုံရွာမှလူနေအိမ်17အိမ်ခန့်ကိုမိရှုဖျက်ဆီးခြင်း၊အပြစ်မဲ့ပြည်သူများကိုရိုင်းနှံနှိပ်စက်ခြင်းများပြုလုပ်ခဲ့ပြီးတော့ကြောက်ပုံရွာမှဒေါ်တင်ပိုင်အသက်65နှစ်ရန်သူကြည်ထီမှန်တည်ဆုံခြင်း၊ပြည်သူပိုင်နွားတကောင်ကြည်ထီပြီးတော့တည်ဆုံခြင်းများရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါစစ်ကြောင်းဟာမကွေးတိုင်းပွင့်ပြူမြို့နယ်အတွင်းရှိလေမရွာနဲ့ကျွေးချံရွာကိုတောလန်အတိုင်းဆက်လက်ဝင်ရောက်လာပြီးမဲဇလီဘက်မှစစ်ကြောင်းနဲ့နှစ်ဖက်ညက်ကညနေ3နာရီခွဲခန့်အချိန်မှာလက်နက်ကြီးအချက်90နီးပါးဖြင့်စတင်ပစ်ခတ်ခဲ့တယ်လို့သိရပါတယ်။မင်းဘူးခရိုင်တရင်လေးအနေဖြင့်အဆိုပါစစ်ကြောင်းကိုစစ်မျက်နှာ3ခုဖြင့်ခုခံကာကွယ်ခြင်း၊ရန်သူလာရာလမ်းကိုမိုင်းတပ်စိတ်မှမိုင်းထောင်ဖောက်ခွဲခြင်း၊မကွေးတိုင်းပကဖဒရုန်းလက်ရုံးတပ်ဖွဲ့မှဒရုန်းပုံသီးချခြင်းဖြင့်ပြန်လည်တိုက်ခိုက်ခဲ့ပြီးတော့ရန်သူအထူးခိုက်အကြဆုံးများစွာရှိနိုင်တယ်လို့ဖော်ပြထားပါတယ်။ရန်သူဘက်မှလက်နက်ကြီးပစ်ကူအားကောင်းခြင်း၊လက်နက်ငယ်ကြည်ပေါင်းများစွာပစ်ခတ်နိုင်ခြင်း၊ဒလန်လမ်းပြကောင်းခြင်းတို့ကြောင့်ရဲဘော်များအထူးခိုက်မရှိဘဲစုခွာပေးလိုက်ရတယ်လို့သိရပါတယ်။အဆိုပါစစ်ကြောင်းဟာကျွေးချံရွာကိုလည်းဝင်ရောက်ပြီးလက်နက်ငယ်လက်နက်ကြီးရန်တန်ပစ်ခတ်ခြင်းကြောင့်လူနေအိမ်များထိခိုက်ပျက်စီးခဲ့ပြီးရည်သူပိုင်ပစ္စည်းများ၊ဆိုင်ကယ်များကိုခိုးယူကာမဲဇလီစခန်းကုန်းသို့စုခွာသွားတယ်လို့ဖော်ပြထားပါတယ်။မဲဇလီစခန်းကုန်းမှစုခွာလာတဲ့ရန်သူကားကိုရွှေဘိုရွာတိရွာနဲ့မကြီးယုံရွာကြားမှာတရင်လေးရဲဘော်များမှမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်ရန်သူထိခိုက်မှုရှိကြောင်းစလင်းစည်းယုံမှသိရပါတယ်။စစ်ကောင်စီများရန်တန်ပစ်ခတ်မှုကြောင့်ပွင့်ပြူမျိုးနဲ့မကြီးယုံကြေးရွာမှပြည်သူအဖွားအုပ်ဒေါ်အုံးကြည်ကြည်တိတန်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။နိုဝင်ဘာလ29ရက်နေ့မှာမင်းဘူးခရိုင်တရင်လေးမှကျွေးချံရွာ၊ကြောက်ပုံရွာ၊ဂဲပြစ်ရွာ၊ညောင်ကုန်းရွာများကိုနေမြေရှင်းလင်းရေးလှုပ်ဆောင်ခြင်း၊ကြောက်ပုံရွာမှရန်သူကြည်တိပြီးတော့တည်ဆုံသူဒေါ်တင်ပိုင်အားကောင်းမွန်စွာတင်းချိုပေးခြင်း၊လေမရွာမှမိမငိမ့်သေးတာကြောင့်လူနေအိမ်များကိုမိငိမ့်သက်ပေးခြင်း၊မကွေးတိုင်းဒရုန်းလက်ရုံးတပ်ဖွဲ့နှင့်ပူးပေါင်းပြီးမဲဇလီတံတားထိပ်စစ်တပ်ကကိုဒရုန်းဘုံးသီးချပြန်လည်တိုက်ခိုက်ခြင်းလုပ်ငန်းများလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်။ထိတွေ့တိုက်ပွဲကြောင့်လေမရွာ၊ကျွေးချံရွာ၊ညောင်ကုန်းရွာ၊ကြောက်ပုံရွာ၊ဂဲပြစ်ရွာများမှပြည်သူများရွာလုံးကျွတ်စစ်ဘေးရှောင်နေရပြီးတော့နေအိမ်မီးရှို့ခံပြည်သူများစစ်ဘေးရှောင်ပြည်သူများအထွက်ကိုလည်းဝိုင်းဝန်းကူညီပေးကြပါရန်တိုက်တွန်းထားပါရခင်ဗျာ။ဆလဘီစစ်ကောင်စီနဲ့ PNO ပြည်သူစစ်ကဟိုနန့်ဒေသမှာပအိုးပြည်သူများအားဖန်စီခြင်းနေအိမ်များအားမီးရှို့ခြင်းများပြုလုပ်တဲ့တရင်ကိုတင်ပြပေးပါမယ်။စစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်ဟာပအိုးနယ်မြေဖြစ်တဲ့မောင်မေမြို့နယ်ဟိုနန့်ဒေသထိပ်ဖက်နယ်ကျေးရွာမှာရှိတဲ့ဒေသခံနေအိမ်3လုံးကိုနိုဝင်ဘာလ28ရက်နေ့မှာမီးရှို့ဖျက်ဆီးသွားခဲ့ကြောင်း PNN လေးမှတရင်ထုတ်ပြန်ပါတယ်။ဒါအပြင်စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်ဟာထိပ်ဖက်နယ်ကျေးရွာမှာဒေသခံ4ဦးကိုလည်းဟိုနန့်အတွင်းမှာရှိတဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်ရုံးမှာဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ်။ပအိုးရဟန်းတော်ငါတော်များရဲ့မေတ္တာရက်ခံချက်ကိုလစ်လျူရှုပစ်ပယ်ပြီးတော့ဟိုနန့်ဒေသအတွင်တိုက်ပွဲဖော်ဆောင်လာတဲ့စစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်ဟာလက်ရှိမှာပအိုးပြည်သူများအားဖမ်းဆီးခြင်းပအိုးပြည်သူရဲ့နေအိမ်များအားမိရှုဖျက်ဆီးခြင်းများပြုလုပ်လာခြင်းဖြစ်ကြောင်းထုတ်ပြန်ထားပါရခင်ဗျာဆလဘီစစ်ကောင်စီလက်နက်ကြီးပစ်ခတ်မှုကြောင့်မောင်တော်ကညင်တန်းရက်ကွက်ကနေအိမ်၃လုံးမီးလောင်ပြကြတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ28ရက်နေ့မနက်10:00နာရီမိနစ်50ခန့်မှာမောင်တော်မြို့မြို့တကြီးနခခငါးကအကြမ်းဖက်စစ်ကောင်စီပစ်ခတ်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွင်းမှုကြောင့်မောင်တော်မြို့ကညင်တန်းရက်ကွက်ကနေအိမ်၃လုံးမီးလောင်ပြကြသွားတယ်လို့ဒေသတရင်များအရာသိရပါတယ်။လက်ရှိမှာအရခတက်တော်ဟာမောင်တော်မြို့မှာတခုတည်းကျန်ရှိနေတဲ့အကြမ်းဖက်စစ်ကောင်စီရဲ့နခခငါးစခန်းကိုအပြီးသက်သိမ်းပိုင်နိုင်ရေးအတွက်ဆက်လက်ထိုးစစ်ဆင်တိုက်ခိုက်လျက်ရှိပါရီနခခငါစခန်းမကြဆုံးရေးအတွက်ဒေသခံပြည်သူတို့နေထိုင်ရာရဲရွာတွေကိုလေကြောင်းလက်နက်ကြီးတို့နဲ့နေစဉ်ပစ်ခတ်တိုက်ခိုက်နေတယ်လို့သိရပါတယ်ခင်ဗျာဆလဘီဂျိုးပင်ကောက်မှာစစ်ကောင်စီတရင်ပိတအူအားပစ်ခတ်ရှင်းလင်းတဲ့တရင်ကိုတင်ပြပေးပါမယ်ပဲခူးတိုင်းတာယာဝတီခရိုင်ဂျိုးပင်ကောက်မြို့နယ်ကုန်းရွာအုပ်စုကွင်းချောင်းကျေးရွာမှာနေထိုင်တဲ့စစ်ကောင်စီတရင်ပိတအူကိုပစ်ခတ်ရှင်းလင်းခဲ့တယ်လို့ Dragon Brothers GPKPT အဖွဲ့ကထုတ်ပြန်ကြပါတယ်။နိုဝင်ဘာလ28ရက်နေ့ည9:35မိနစ်မှာစစ်ကောင်စီတရင်ပိနေထက်လင်းစုသူအားတာယာဝတီခရိုင်တရင်383နှင့်တက်ခွဲငါ Dragon Brothers GPKPT ရဲဘော်များကပစ်ခတ်ရှင်းလင်းခဲ့တာပါ။၎င်းထံမှစစ်ကောင်စီနဲ့ဆက်သွယ်ထားတဲ့လက်ကင်ဖုံးတစ်လုံးနဲ့ငွေသားများသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။နေထက်လင်းအပါအဝင်ညီအကို3ဦးလုံးပြူစောတီတင်နန်းစင်းများဖြစ်ကြပြီးတော့စစ်ကောင်စီအထွတ်အသွင်ယူကထောက်လန်းပေးခြင်းစစ်ကောင်စီစစ်ကြောင်းထွက်ချိန်မှာအရှိကဆိုင်ကယ်နဲ့ကင်းထောက်ပေးခြင်းများလှုပ်ဆောင်ပေးနေတဲ့အဓိကတောက်တိုင်တအူးဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ ဆက်လက်ပြီးရောဒေတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့အခြေခံစစ်ပညာသင်တန်းစင်ပွဲကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရောဒေတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရပကတာ Yours People Defense Force YPDF အဖွဲ့ရဲ့တပ်သားတွေအခြေခံစစ်ပညာသင်တန်းအပတ်စဉ်ကိုသင်တန်းစင်ပွဲကျင်းပခဲ့တယ်လို့သိရပါတယ်။နိုဝင်ဘာလ26ရက်နေ့ကကျင်းပခဲ့တဲ့အဆိုပါသင်တန်းစင်ပွဲကိုအခမ်းအနားနှစ်ရက်ဖြစ်ကျင်းပခဲ့တာဖြစ်ပြီးသင်တန်းသား30တက်ရောက်သင်တန်းစင်ခဲ့တယ်လို့သိရပါတယ်။အခမ်းအနားပထမပိုင်းကိုသင်တန်းကွင်းမှာကျင်းပခဲ့ပြီးတော့ရဲဘော်များကစီရေးပြစစ်ကြောင်းချီတက်အလေးပြုခြင်းတစ္ဆာရေးတောက်ခြင်းကိုပိုင်နံပါတ်ထုတ်ပေးခြင်းသင်တန်းစင်မိန့်ခွန်းပြောကြားခြင်းများပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ဒုတိယပိုင်းကိုယောနာကခမ်းမမှာပြုလုပ်ခဲ့ပြီးတော့မိန့်ခွန်းပြောကြားခြင်းဂုံပြုစုပေးအပ်ခြင်းသူကြုံစုချင်းမြင့်ချင်းတို့ကိုပြုတ်လုခဲ့ပါတယ်။ဒါအပြင်လက်နက်နဲ့တကွာအလင်းဝင်ရောက်ခဲ့တဲ့ပြည်သူစစ်တအုပ်အားငွေကျပ်သိန်း90ချင်းမြင့်ပေးအပ်ခဲ့ပြီးတော့အလင်းဝင်ရောက်နိုင်ဖို့ကူညီပေးသူများနဲ့60မမဘုံသီးနဲ့ဆက်သွယ်ရေးပစ္စည်းများလာရောက်အပ်နှံခဲ့သူများကိုဂုံပြုမှတ်တမ်းများပေးအပ်ခဲ့တယ်လို့ဖော်ပြထားပါတယ်။တင်းနန်းစင်ပွဲကိုမဟာမိတ်တပ်ဖွဲ့များမှတာဝန်ရှိသူများရက်ကြီးပအဖပကဖတာဝန်ရှိသူများပြည်သူလူထုများစုစုပေါင်း200ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးတဲ့နေ့ကိုတော့Radio NUG သတင်းတောက်မင်းတီယန်မင်းစစ်သွေးနဲ့ Carshell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုຫນွေဦးမွန်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်နိုဝင်ဘာလ30ရက်နေ့ Radio NUG မနက်ခင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျမကတော့ຫນွေဦးမမမန္တလေးဒေသကြားကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီအစည်းအဝေးမှာပြည်သူလူထုနဲ့တော်လှန်ရေးအင်အားစုများကဆက်သွယ်ပေးပို့လာတဲ့အကြံပြုချက်များကိုဆွေးနွေးတဲ့သတင်းကိုဥစွာတင်ပြပေးပါမယ်မန္တလေးဒေသကြားကာလနိုင်ငံအစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီအစည်းအဝေးမှာပြည်သူလူထုနဲ့တော်လှန်ရေးအားစုများကဆက်သွယ်ပေးပို့လာတဲ့အကြံပြုချက်များကိုဆွေးနွေးခဲ့ကြပါတယ်။ဆိုပါလုပ်ငန်းကော်မတီအစည်းအဝေးကိုနိုဝင်ဘာလ29ရက်မှာ Zoom platform မှာတစ်ဆင့်ကျင်းပခဲ့ကြပြီးအစည်းအဝေးရဲ့ပထမအစီအစဉ်ဖြစ်ကော်မတီတို့ပြည်သူလူထုနဲ့တော်လှန်ရေးအားစုများကဆက်သွယ်ပေးပို့လာတဲ့အကြံပြုချက်များကိုတစ်ခုချင်းအလိုက်အသေးစိတ်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီနောက်မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံအတွက်တရားစီရင်ကဏ္ဍကိုကော်မတီဝင်များကြားအမြင်သဘောထားများကိုအပြန်အလှန်ဆွေးနွေးဖလှယ်ကြပါတယ်။စီဝေးကိုကော်မတီ၏အစုအဖွဲ့6ဖွဲ့မှကော်မတီဝင်များပါဝင်တက်ရောက်ကြပြီးတက်ရောက်ခွင့်ရှိသူရဲ့90ရာခိုင်နှုန်းတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့တပြင်းမြို့နယ်အတွက်မြို့နယ်ပအားဖဖွဲ့နဲ့မြို့သမီးလူငယ်နဲ့ကလေးသင်ငယ်ရေးရာတာဝန်ခံတို့မှဖဲချုပ်ပြူကမ်ပိန်းပြုလုပ်တဲ့သတင်းပဲဖြစ်ပါတယ်။မြို့သမီးနဲ့မိန်းကလေးများပေါ်စံဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုအနေနဲ့တပြင်းမြို့နယ်အတွင်းမြို့နယ်ပအားဖားဖွဲ့နဲ့မြို့သမီးလူငယ်နဲ့ကလေးသင်ငယ်ရေးရာတာဝန်ခံတို့မှဖဲချုပ်ပြူကမ်ပိန်းပြုလုပ်ခဲ့ကြပါတယ်။ရွေမာလ29ရက်တပြင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအသိပေးဖော်ပြထားပါတယ်။မြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာန၏မြို့သမီးနှင့်မိန်းကလေးများပေါ်စံဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုအနေဖြင့်တပြင်းမြို့နယ်အတွင်းမြို့နယ်ပအားဖားဖွဲ့နဲ့မြို့သမီးလူငယ်နဲ့ကလေးသင်ငယ်ရေးရာတာဝန်ခံတို့မှဖဲချုပ်ပြူကမ်ပိန်းပြုလုပ်ခြင်းနဲ့မြို့သမီးများပေါ်ကြမ်းဖက်မှုပပျောက်ပြီးလူခွင့်ရေးတန်းတူညီမျှရရှိနိုင်စေရေးစသည်တို့ကိုဟောပြောဆွေးနွေးပြီး16ရက်တာလှုပ်ရှားမှုအစီအစဉ်တွင်ပါဝင်ခဲ့တယ်လို့ဆိုပါတယ်ရှင်။ရောမသဘောတူစာချုပ်တွင်လက်မှတ်မထိုးထားသောနိုင်ငံများနှင့်နယ်မြေပေါ်တရားစီရင်ခွင့်မရှိကြောင်းစစ်ကောင်ဆောင်ဘက်မှတရုတ်ခုခံပြောဆိုတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။အနာသိစီကောင်ဆောင်မင်းအောင်လိုက်အားရိုဟင်ဂျာများပေါ်ကျူးလွန်ခဲ့မှုများအတွက်ဖန်ဝရန်ထုတ်ရန်နိုင်ငံတကာရာဇဝတ်တရားရုံးICC အစိုးရရှိနေရဲ့ရှောက်ထားချက်နဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှမှုလွဲပြောင်းပေးခြင်းမရှိပါကရောမသဘောတူစာချုပ်တွေလက်မှတ်မထိုးထားသောနိုင်ငံများနဲ့နယ်မြေပေါ်တရားစီရင်ခွင့်မရှိကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကစစ်ကောင်ဆောင်ဘက်ကနေရက်တည်ပြီးခုခံပြောဆိုခဲ့ပါတယ်။နှွေမလ28ရက်နေ့ကတရုတ်နိုင်ငံဘေကျင်းမြို့မှာနိုင်ငံသားရေးဝန်ကြီးဌာနမှပုံမှန်ပြုလုပ်သောသတင်းစာရှင်းလင်းပွဲမှာ AFP သတင်းဌာနရဲ့မြန်မာစစ်ကောင်စီအား ICC Powerant ထုတ်ရတဲ့ရှောက်ထားမှုနဲ့ပတ်သက်ပြီးတရုတ်အစိုးရမှတ်ချက်ကိုမေးမြန်းရမှာထည့်သွင်းပြောဆိုခဲ့တာပဲဖြစ်ပါတယ်။ ICC တရားရုံးနေဖြင့်မြန်မာတပ်သားဆောင်ရွက်တည်သည့်ဆိုသောရည်ရည်ချက်ကိုတရုတ်ကဆွဲကင်ထားပြီးတရားစီရင်ရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအခြေခံမှုဥပဒေနဲ့အညီလုံခြုံရေးအာဏာအသုံးပြုမှုစသော ICC ရောမသဘောတူစာချုပ်တိုင်းတရုတ်နိုင်ငံအနေဖြင့်အသေးချလိုက်နာနေတယ်လို့၎င်းကပြောဆိုပါတယ်။အလားတူ စစ်ကောင်စီဘက်ကလည်းမြန်မာနိုင်ငံသည် ICC ဖွဲ့ဝင်နိုင်ငံမဟုတ်တဲ့ကဲ့သို့ ICC ပြောကြားချက်များပေါ်မိသည့်အခါမှတိမှန်မပြုခဲ့ကြောင်းလွေမလ29ရက်မှာပြန်လည်တုံ့ပြန်ထားပါတယ်ရှင်။ဆလဘီညောင်လေးပင်ခရိုင်တွင်တဘာဝပဝင်ခြင်းနှင့်တဘာဝအရင်မြင့်ထိန်းသိမ်းကော်မတီဘုဟုမှဦးဆောင်ပြီးတမကများဖွဲ့စည်းခြင်းစိုက်ပျိုးမူဝါဒနှင့်တဘာဝပဝင်ခြင်းထိန်းသိမ်းရေးဆိုင်ရာကိစ္စရပ်များအတွက်လူမှုနှီးနှောဖလှယ်ပွဲများပြုလုပ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကန်ယူကင်းမျိုးသားစီယုံညောင်လေးပင်ခိုင်၌လွေမလ19ရက်နေ့မှ20ရက်နေ့အတွင်းဗဟုအဆင့်တဘာဝပဝင်ခြင်းနဲ့တဘာဝအရင်မြင့်ထိန်းသိမ်းကော်မတီမှစနစ်တာလုပ်ငန်းစဉ်များကိုခိုင်နဲ့မူးလက်တို့စောတိမြို့နယ်မှတာဝန်ရှိသူများနဲ့ဌာနဆိုင်ရာတာဝန်ရှိသူများကိုအစီအစဉ်ချပြုခြင်းနဲ့နီနော့ဖလဲခြင်းကော်တူးလေလူသမားများသမဂ Federation of Trade Unions ကော်တူးလေကော်တူးလေပညာရေးလူသမားများသမဂကော်တူးလေ Education Workers Union ကော်တူးလေဂျမိုင်းလူသမားများတမကကော်တူးလေ Health Workers Union ကော်တူးလေစိုက်ပျိုးရေးလူသမားများတမကကော်တူးလေ Agriculture Worker Union တို့ကိုပြန်လည်ဖွဲ့စည်းတည်ဆောက်ပြီးရှင်းလင်းခြင်းများချမှတ်ခြင်းများကိုပြုလုပ်ခဲ့ကြောင်း KNU ဘဟုမှတရင်ထုတ်ပြန်ပါတယ်။အဲဒီနောက်ကော်တူးလေစိုက်ပျိုးရေးဆိုင်ရာမူဝါဒကိုပြန်လည်ပြုပြင်နဲ့တည်ပြုနိုင်ရေးအတွက်လွေမလ22ရက်နေ့မှ23ရက်နေ့တွင်လယ်တော်မြို့နယ်ရှိဒေသခံပြည်သူကိုယ်စားလှယ်များနဲ့ဒီပညာပေးနှီးနှောဖလှယ်ပွဲကိုရပ်တိုပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။စာပြေမူဝါဒပြုလို့ရတဲ့အဓိကရည်ရွယ်ချက်မှာဒေသခံပြည်သူများဆောင်ရွက်နေရေးဖူလုံမှုနဲ့အလုပ်ကိုင်ခွင့်လည်းများရရှိရန်အတွက်ရည်ရွယ်ပြီးသိပညာပေးနှီးနှောဖလှယ်ပွဲကိုရပ်တိုပြုလုပ်ခဲ့ပြီးလယ်တော်မြို့နယ်တွင်ခြေရအုပ်စုပေါင်း6အုပ်စုမှလူရေစုစုပေါင်း86ဦးတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ရှင်။မဟာဆိုင်မြို့သစ်တရားဆောင်ရွက်လုပ်ငန်းဝင်ပြုကြမှုမှာမြန်မာလူသား၄ဦးသေဆုံးရတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။နွေမလ29ရက်နေ့နံနက်အစောပိုင်းတွင်ထိုင်းနိုင်ငံစမုတ်စာခွန်ခိုင်မဟာချိုင်းမြို့သည်ဖလန်ဆောင်လမ်းမပေါ်ရှိတရားသည့်ဆောက်လွေးလုပ်ငန်းတွင်တွင်ပြုကြမှုဖြစ်ပြီးမြန်မာလူသား၄ဦးပါဝင်9ဦးသေဆုံးက12ဦးဒဏ်ရာရရှိသွားတယ်လို့မြန်မာလူသားရေးကူညီပေးနေသူများထံကနေသိရပါတယ်။တိဆောက်နေတဲ့ဂုံးကျော်တရားကိုကရိန်းနဲ့တမောင်တရံကနေပြုကြမှုဖြစ်ပြီးကွန်ကရစ်ဒုံးများနဲ့တမောင်များပြီးခဲ့တာပဲဖြစ်ပါတယ်။ဒဏ်ရာရရှိသူတွေကိုလူမှုကယ်ဆယ်ရေးအဖွဲ့တွေကစေရုံကိုပို့ဆောင်ပေးထားရပြီးဆူမာဒရာဟာလွန်ခဲ့တဲ့နှစ်ကလည်းပြိုကျခြင်းကြောင့်လူထိခိုက်သေဆုံးမှုရှိခဲ့တယ်လို့သိရပါတယ်ရှင်။နွေမလာတွင်တအောင်စာပေဖွဲ DNL မှာအခြေခံတအောင်ပုံစံသင်တန်းကိုမြို့နယ်နှစ်ခုဖွင့်လှစ်ပို့ချနိုင်ခဲ့တဲ့တဲ့ရင်ကိုလည်းတင်ပြပေးကြပါမယ်။တအောင်ပြည်ရှိတအောင်စာပေဖွဲတအောင် Literature Association DNL မှာနွေမလာတွင်၌အခြေခံတအောင်ပုံစံသင်တန်းကိုမြို့နယ်နှစ်ခုဖွင့်လှစ်ပို့ချနိုင်ခဲ့ကြောင်း DNL မှသတင်းထုတ်ပြန်ပါတယ်။ဆူမာအခြေခံတအောင်စာသင်တန်းကိုမန်တုံမြို့နယ်မန်းဆက်ကျေးရွာနဲ့ကုခိုင်မြို့နယ်နှက်ဖက်ကားကျေးရွာတို့နေရာနှစ်ခုကိုတင်းနှက်ကာလတလကျော်ကြာဖွင့်လှစ်တင်ကြားပို့ချခဲ့တယ်လို့ဖော်ပြထားပါတယ်။ဆိုပါတောင်းစာတင်နှန်းကိုဆရာဆရာမလေးဦးနဲ့သေစိတ်တင်ကြားပို့ချပေးပြီးဆိုပါကျေးရွာများရှိတန်ကားတော်38ပါမြို့သား20ဦးမြို့သမီး52ဦးစုစုပေါင်း108ဦးတက်ရောက်တင်ယူပြီးမြောက်ခဲ့တယ်လို့သိရပါတယ်။တလကျော်ကြာအချိန်ကတောင်းစာတင်နှန်းကိုပြီးစီအောင်မြင်ခဲ့တဲ့ကျေးရွာရှိဒေသခံလူငယ်နဲ့ကျောင်းသူကျောင်းသားများကိုတအားစာပွေဖွဲ့မှတအားစာတက်ရောက်ပြီးမြောက်ကြောင်း certificate လက်မှတ်ပေးအပ်ချီးမြှင့်ခဲ့တယ်လို့ဆိုပါတယ်။ခြေကတအားပုံစံသင်တန်းဖွင့်လျရတဲ့ဤရွယ်ချက်တအားပုံစံစကားပြန်ပွားရေးတအားမျိုးနယ်စုများစကလုံးသုံးနှုတ်ဝဟရာတူညီခြင်းတအားပညာရေးဌာနဆိုင်ရာတအားစာပေထည့်သွင်းသင်ကြားနိုင်ခြင်းတအားမိခင်ဘာသာစကားမပပျောက်ခြင်းတအားဖွဲ့စည်းဌာနဆိုင်ရာဝန်ထမ်းများနဲ့ရုံးဌာနတိုင်းတအားပုံစံဘာသာဖြင့်အသုံးပြုနိုင်ခြင်းတအားစာအုပ်စာပေပုံနှိပ်မဂ္ဂဇင်းစာအုပ်များထုတ်ဝေနိုင်ခြင်းတောင်းပညာရေးကြောင့်တောင်းစာပေပတ်သားရများပို့ချပေးနိုင်ရန်အတွက်ဆရာဆရာမဝန်ထမ်းများမွေးထုတ်နိုင်ရန်ရည်ရွယ်ပြီးဖွင့်လှစ်တင်ကြားပေးခဲ့ခြင်းဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာလည်းတောင်းစာပေဖွဲ့ DNL မှခြေကတောင်းပုံစံသင်တန်းကိုနံပါတ်2မိုင်းဝီနဲ့မန်စီမြို့နယ်အတွင်းမှာရှိတဲ့ကျေးရွာနဲ့ရက်ွက်ထဲတို့မှာနေရာ3ခုကိုဖွင့်လှစ်ပို့ချပေးနိုင်ခဲ့ပြီးသင်တန်းသူသင်တန်းသားများစုစုပေါင်း109ဦးတက်ရောက်သင်ယူပြီးမြောက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Video Energy သတင်းနောက်မင်းတီဟန်မစ္စစ်သွေးနဲ့ Carshel တို့ကပေးပို့ထားတာပဲဖြစ်ပါတယ်ရှင်။
Radio UNG မှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးကြီးဟင်းရေးသားထားတဲ့ကျင်စုဆိုတဲ့တော်လိုင်းကြပြာကိုရန်တိုင်းမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။ကျိုးစင်ကျင်စုအသီးမခူကိုင်းအပင်ကိုပိုင်းအကိုင်းမခုတ်ဘူးအမြစ်ကိုတူးရှင်တန်ခွင့်မပေးရမယ့်အပင်ရှင်တန်စရာအကြောင်းမရှိစေရ။တိရပင်ခုတ်အချုပ်သုံးလနိုင်ငံရေးလို့အတက်ကိုဖတ်နေထုံထောင်တန်းသေးတန်းမျိုးကန်ဆွေကန်အကုန်ပြက်ပြီးရင်ဘဝပြန်ဒီတန်းကိုပြောင်းပြန်လှန်ဖို့ ငါတို့နိုင်ဖို့ဆက်တိုက်ရမယ်။ရန်ရှိတယ်၊ကြီးရှိတယ်စစ်သားမရှိရင်ထိုးစစ်ပွဲဟာရှုံးရတာပဲ။လက်နက်ရှိတယ်စစ်သားရှိတယ်စိတ်ဓာတ်မရှိရင်ဤစစ်ပွဲဟာရှုံးရတာပဲ။ကြီးဓာတ်ရှိတယ်ရေဓာတ်ရှိတယ်လေဓာတ်ရှိတယ်။ပြည်သူကိုယ်ပတ်မရှိခဲ့ရင်စစ်ပွဲတိုင်းကရှုံးရတာပဲ။အာဏာရှင်ရဲ့ထောင်ဒဏ်တံပြန်ခံရစီအာဏာရှင်ရဲ့တည်ဒဏ်တံပြန်ခံရစီတည်ရဲရင်တက်ခဲ့ဘဲကောင်တည်ရဲတယ်မလုံရဲတာဘာမှမရှိတဲ့အကောင်ကျိုးစင်ဟာမင်းအတွက်ပဲတည်ရဲအောင်တက်ခဲ့မသေးခဲ့ရင်မသေးမချင်းကျိုးကွင်းခလုတ်ပြည်သူကထက်ဖြုတ်ပေးလိမ့်မယ်ကြည်ဟိန
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့စလိုက်ထန်ကီရေးသားပြီးချမ်းမြေညိုတီဆိုထားတဲ့ငကျင်ဆူဆိုတဲ့တော်လန်ရေးတီသချင်းဖြစ်ပါတယ်ရှင်Radio UNG မှာဆက်လက်တင်နေပါတယ်ရှင်။ခုဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားအခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအခွဲတို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ဘေနောအံတုနမိယိုင်ဆတ်အေဟုတ်ကေဟမတုံဝေခမ်ခါအထုံကိမ်နဟ အနန်ခွန်စုံအတုံနီယမုံယောကာထက်တုံရဲ့စင်နီယောစုံငိုတုကမ်အုံအဖရိကာစစ်တဘုံဝိုက်ခေါင်မင်းအောင်ဟိုင်းစုံဝရမ်ခါလိုမန်ဝယာအန်စီစီနုံစံတိုက်ကိတိယသံအန်ဟီနောကာစစ်တဘုံနိုမင်းတမ်ဒုစုံပုတ်လို့ဒပ်ကျံဘုံခွန်နံကနအကောအတိယသံအခုနောကာဘဘကိုခွတ်ကြုံဟန်စုံအိမဲဝယာစစ်တဘုံတင်ဘောကိတိယသံရဲ့ညောင်းမိုက်ခယနိสังไว้ของเมนอองไทซินคำยึกขอนาอสัญญอนาองสิงเตเกียทนหรือ International Criminal Court ICC โนวารานุมมันวายาสียอมเสริมไตกีติเลยไรทัสทางเงหัวกักกินีวารามข้านอกเวมอลือหัวมันโควายาบีบีไว้ติเลย ICC ทางเงเวกียกักกีเนเธอร์แลนด์เปียอันิตอกา International Criminal Court ICC โนเมนอองไทซินมันโควายามเสริมไตเลยอักษังมันวายาอันนี้ข้าน่าวตาอันไม่ห้ำอันนี้ตียากกินิตุคำข้าอันก็เล็กขันเหิมทางลงอ่ะสิจับเบอร์โนเม้นต์ตามเหลือเริ่มใส่กี่บกเลยกี่ปุ่งอ่ะอายุก็เดือดมลุ่นหดแวนโนเจ็ดกินิขอดยองโนอักขากลัวปุ่งซุนบ้องพัมหอกทักอ่ะมีอักทอดอับเกียร์ซุ่มเอเลอร์อายุตุกลัวอันนี้ตียากกินิสิจับเบอร์โนเม้นต์ตามเหลือขอดยองอ่ะอักก็อังบ้องพังเฮก็นำฮักกิบยาบองพัมหาดับกิปุงเอยอสุมเอค่อยกว่าละปีตู้ตาอาให้นักทักกับดับกิปุงสุมเอล็อกกี้ติเลยลืมเอาแอนุเย็ดเกียนิมนินโฮคำคาอัมกุเลมหางปีสิจับเบอร์โนเจ็ดไฟตามเม้นตามดูอักคอนาบองพัมหาดับกิปุงอังลุงอาฮาเล็กพื้ยาวัยทเวลฟ์อังลุงอามหากิพลอยอักคากากักกันนิมมาโกยโคปะกุกุมเลืองกาคาดจงทันซุนตุกบีลงอันนี้สุมเอวายาปีเปียงเอกเกเฮติเลติเอยาวดีทางอันนี้ยุกหัวกักกีอาสุนักข้าจงทันซุนข้ากุมอักเอ็มบีบีก็สุมเอเลอันนี้หอยนองังกาตู้ตาสิจับเปอร์โนตุกนากังอันนี้สุมเอวายาปีเปียงเอกเกเฮกักกีข้าจงทันปีไปยังกาปิงนาเมปีข้านังกันยอกอบเลยอายองสัดสักไปอากักกันนี่ปกกุมลุหินตาเขาโคอาอสุมลำมังเมืองอพังลักนักเกียทวนเด้อสิจับเบอร์โนปกกุกข้าจงหันอันนี้สุมเอยากากังตาสกายโคเขาโคมาก้อยโคดังสูข้าจงอังตนาพะหือโคเกียกักกิอสุบาเวสเฮนตุกปูเบียดูยึกคางอวันโนมันใช่เอไว้ติเลยซีจีเอ็มสิจับตัวมันโนเจ็ดกินิมตัวอากุมคำขับอุ้มหินงแต่ดาอูมากุยมิถิลาชันเตข้อจงหันงกันโนเม้นแต่มือสุนพายักพึกเป็ดเคยอันนี้ก็รัวกักกิมกลัสตาร์ปุงปองพัมหอยะพังหิยามหากิบกันนะปองพัมหอเทียกียาปุงเอ็มบียอกอบกีติเลยเม้นแต่มืองกายโนจัดเกียนี้สุ่งไอ้กินอุปบเอโนอังตูนอันนี้เบอร์อุนิล็อกเกียงคอนซูมอาหินักซื้อหนึ่งนิ่งหัวตือกำอุ้ม
อากุมตูดูบักขวาได้กุ้งอันนี้อัวมันยาปอกด้วยทิกีบุ้งยานยาส่องตอกอีดูครั้งอักลุมทิกูเลมบอยกินีคมได้กุ้งอันนี้อุมันยาบุ้งยานเนสุนอัมยุกุมาอันนี้ปราณากากีอักลุมอักลีอัปเล็บอัปลุมอังตุนอักสักอังหุมติอาเรกีอาหินเนหินคือกราวเอเชอุลูอดูปซานินเฮองปีปอกลุยทิกเกนิอาสุนับผู้หินาคือเอเชกีสองตัวเออังชาววายาอตุยลำหูมัดไวเท่ากินิมเด็กุงอันนี้อัวมันยาปอกลุยทิกีบุงยาเนหินอาหานุงปุกอาเวนังอาทิทายาปุกอาเวนังหุนาเวกยากากีอาสุนันหุนนันิวะพังยามสิงนาเกนันยาบุมสีไวปอกลุยทิกเกสุนกูนั่นเนี่ยเฮ้ค่อยบิงบิงไว้อาสุเนสุนอักดูมาปอกอุลูยาเล็มสูทีกุกสักขอกินีกูอุบเอยังขอบุ้งยันไม่นั่นเนี่ยผงคราสเซียงปีนั่นเนี่ยเทยไว้นับผัวกูอักกูเอเซตาอัทอนุตามสิงนาเกยามสิงลูส่งอีกีข้างงนั่นเนี่ยปล่าไว
้ดีกันนี่ก็รอดีเนี่ยเนี่ยเว้ย Radio NUG เอซีซีนี่กูคิดจะยันอะไรไปไหมเช่ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 18.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်